အခုဆိုရင်တန်လင်းတစ်မျိုးလုံးကတော့အဖအရေကိုကျေးဇူးတင်နေကြပါလေဟုတ်ဘာလို့ကျေးဇူးတင်လဲဆိုတော့တန်လင်းမျိုးသားတွေကအရင်လိုမဟုတ်တော့ဘဲကျမ်းမာရေးတွေကောင်းလာကြလို့ပါတဲ့ကျမ်းမာရေးတွေကောင်းလာလားဆိုတော့ဘယ်ဟုတ်မလဲတက်စီဖို့လည်းမကုန်တော့လို့တန်လင်းဆိုတာဆိုပြင်းနဲ့မစိမ့်ပါဘူးအကြာကြီးနေခဲ့ဘူးတဲ့ကြောင်းတက်ခဲ့ဘူးတဲ့အခုလည်းခဏခဏရောက်တယ်တန်လင်းကိုရောက်တဲ့ခါတငယ်ချင်းတွေရဲ့ဆိုင်ကယ်လေးကိုယူပြီးတစ်မျိုးလုံးပတ်တယ်လေကွန်းတွေတဲကိုတော့ငါးမြားထမ်းရင်တောက်ပေါ့လေဒါပေမဲ့အခုတော့အရင်လိုလျှောက်သွားလို့မရတော့ဘူးဘာလို့လဲဆိုတော့တန်လင်းမှာဆိုင်ကယ်မရှိရတော့လို့ပါတငယ်ချင်းကလှမ်းပြောပါတယ်ဖျောက်ရေးမလာနိုင်ဘူးဆိုင်ကယ်စီးဖို့နေတာဆိုင်ကယ်တော့ဆက်မနှိုးရဲဘူးတဲ့ဘာလို့လဲဆိုတော့အင်ဂျင်တန်ကြားတာနဲ့ဆိုင်ကယ်လာတိတ်သွားလို့တဲ့ဘလောက်မိုက်လိုက်တယ်လဲတန်လင်းသားတွေစိတ်ညစ်နေပြီပဲဆိုပြေကတော့ဂွင်မဲလို့တွေးမိတာပဲတိတ်ထားတဲ့ဆိုင်ကယ်တွေကိုအောက်ဈေးနဲ့ဝယ်မိပြန်အချားမျိုးဒီမှာလိုက်ရောက်မယ်အခုလိုဆိုင်ကယ်ဈေးတွေတက်နေပုံလဲဆိုရှယ်ပဲပေါ့ဟိုကောင်တွေကလည်းအလကားတင်ထားတဲ့ဆိုင်ကယ်တွေမျိုးဈေးနဲ့နဲ့နဲ့ရောက်မှာပဲဒါကြောင့်မို့မလာနိုင်အောင်ပြောတဲ့တန်လင်းကိုဇလိုင်းကားလေးစီးပြီးသွားကြည့်ရတာပေါ့ဟုတ်ပဲဘာဆိုင်ကယ်မှမရှိဘူးလိုင်းကားသမားကြီးဆိုတော်တော်ပြောနေတာလမ်းရှင်းတာရဲ့ခီးတဲ့အများကြီးရတာရဲ့အကြောင်းထင်ပါတယ်ဒီလိုနဲ့တဲအိတ်တွေအများကြီးပုံထားတဲ့နေရာကိုတွေ့တော့ကားပေါ်ကဆင်းလိုက်တယ်တဲဝယ်မလို့တော့မဟုတ်ပါဘူးတဲအိတ်တွေနောက်မှာစစ်သားနဲ့ရဲတွေရှိတာဦးညနာကိုပြည့်ရစိတ်တက်လာအောင်အချိုသားဆုံးပြုံးပြီးတဲအိတ်နောက်ပိုင်းကိုချင့်ကပ်ရတယ်။နှုတ်မဆိုဘုံလာထောင်တာဆိုပြီးပြစ်ထည့်လိုက်မှလည်းစိုးရသေးတယ်လေ။ရဲဘော်တယောက်ကဖမ်းသိမ်းထားတဲ့ဆိုင်ကယ်လေးများမရောလားဆိုတော့ဟာရောင်းတာပေါ့ဗျာ။ဒါပေမဲ့ခမရအလာကောင်းဝင်မယ်အခါနှောင်းသွားပြီ။ဟင်းဘာပြောလို့လဲဆိုတော့အရင်ကဆိုင်ကယ်စီးတော့အောင်ဆိုရင်အခုလိုဝယ်မဲ့လူလာရင်လမ်းပေါ်တက်ပြီးဖမ်းပေးပါတည်း။ဟိုကပြန်ရွေးမယ်ဆိုတသိန်းတောင်းနေမရွေးရင်ရောင်းလိုက်ပါတည်း။အခုကဖမ်းစရာဆိုင်ကယ်လည်းမရှိတော့လို့အခါနှောင်းသွားပြီးပြောတာ။ဒါဆိုလဲဆိုင်ကယ်ပြန်စီးခိုင်းလိုက်ပေါ့ဗျာဆိုတော့စီးခိုင်းတာကဟုတ်တယ်တနက်နဲ့လာပြင်အသက်ပူပါတာမဟုတ်ဘူးဗျာအခုတော့ဆိုင်ကယ်နဲ့လာလာပြင်နေလို့ဆိုင်ကယ်တွေမစီးခိုင်းတာဆိုပဲဒါဆိုရင်လဲဟိုတလောကလမ်းနေတဲ့ဝင်ပြီးတိမ့်ထားတဲ့ဆိုင်ကယ်တွေရောဆိုတော့ဒါမျိုးကြတော့ကျွန်တော်တို့လုပ်လို့မရဘူးဆရာကြီးတွေရဲ့ခွင်ဗျာဒီလိုနဲ့ဆိုပြေလဲဆိုင်ကယ်မရခဲ့ပါဘူးအဲ့တော့တန်လင်းရောက်တော့ရောက်ခဲ့တငယ်ချင်းတွေရှိပဲဝင်ရတာပေါ့ဒါပေမဲ့လဲဆိုင်ကယ်ကမစီးရတော့မြင်းလဲလေးများစီးမလားဆိုပြီးမေးသေးတယ်မြင်းလဲတွေကလည်းဝေးရင်မလိုက်ဘူးဒါနဲ့လမ်းလဲရလဲမလျှောက်ချင်တော့ဘေးတွဲကိုငှားတယ်ဘေးတွဲဆိုတာဆိုင်ကယ်ကိုတန်ဖရင်ကြီးဘေးကတွဲထားတာနှစ်ဘိမ့်မဲ့စီးမရတာသုံးဘိမ့်ဆိုစီးရတယ်ဘေးတွဲသမားအစအကယ်ရီဆွဲတာပဲအခုလိုဆိုင်ကယ်မစီးရဘူးဆိုတော့ဒုက္ခတွေရောက်တာပေါ့ဒုက္ခအရောက်ဆုံးကတော့အရသမားတွေပါပဲအရင်လိုအပြင်ထွက်တောက်လို့လည်းမရဆိုင်ထွက်ဝယ်ဖို့ကလည်းအဝေးကြီးလမ်းလျှောက်ရတာဒါနဲ့ကိုဆိုင်ကယ်ကိုပဲတန်ဖရင်လေးဘေးတွဲလိုက်တာနှစ်သိန်းကျော်ကုန်ပါတည်းမြန်မြန်လဲမအောင်မရဘူးစီးတဲ့လူကလည်းအန္တရာယ်များသေးတယ်ဒါပေမဲ့အရက်တော့ထွက်ဝယ်လို့ရတာပေါ့မကြခင်အဲ့ဘေးတွဲတွေလည်းဖမ်းမယ်ဆိုပြီးအတန်ထွက်နေပြန်တယ်။ဒီလိုနဲ့လေကွင်းတွေပဲရောက်တော့ဆိုင်ကယ်စီးနေသူတယောက်နှစ်ယောက်တွေ့တယ်။ဟာဒီမှာစီးနေပါလားဗျာဆိုတော့မစီးလည်းသွားလို့မမရတာစီးရတာပေါ့။အဲ့ချိန်မှာပဲစစ်ကားသုံးစီးမောင်းလာပါလိမ့်ရော။ခုနကဆိုင်ကယ်စီးနေတဲ့လူတွေလည်းဆိုင်ကယ်ကိုမြောင်းနဲ့ထိုးချပြီးလူတွေကလမ်းလျှောက်ချင်အောင်စောင့်နေကြရတယ်။ဒီလိုနဲ့တငယ်ချင်းစီကိုရောက်တော့သူ့မှာလမ်းတော်ကောင်းကောင်းမလျှောက်နိုင်ဘူး။ဘာလို့လဲဆိုတော့ဆိုင်ကယ်မစီးရလို့ဆိုပြီးစပိန်လေးဝယ်တယ်။စပိန်လေးနဲ့ကလေးចောင်းជို့ဖို့လုပ်တယ်ဈေးသွားတယ်ဒါပေမဲ့အကျင့်ရမရှိအသက်ကကြီးလာပြန်တော့ဒူးတွေကမကောင်းတော့ဘူးအဲ့လိုနဲ့စပိန်နဲ့တာဒူးနာပြီအခုဆိုလမ်းအောင်မလျှောက်နိုင်တော့တန်လင်းမှာဘာလို့ဆိုင်ကယ်မစီးရတာလဲဆိုပြီးတငယ်ချင်းကိုမြင်တော့ဘယ်ကောင်ကဖွားလိုက်မှမသိပါဘူးကွာတဲ့အမိန်ကျင်ညာလည်းမရှိစာကတ်တာလည်းမတွေ့ဟိုလူကမစီးရဘူးပြောလိုက်ဒီလူကမစီးရဘူးပြောလိုက်တယ်နောက်တော့ဘယ်သူမှမစီးရကြတော့ဘူးအဲ့ခါရက်ွက်ယုံကကောင်နေစစ်သားတွေရဲတွေကဆိုင်ကယ်တွေကိုလိုက်သိမ်းတော့တာပဲတဲ့ပြင်တစည်းတသိန်းနဲ့ပြန်ရွေးရတယ်စုပ်ရင်9000လောက်နဲ့ရတယ်ဒီလိုနဲ့လူတွေမစီးရတော့တာမဟုတ်သေးဘူးလေဆိုင်ကယ်နဲ့လာလာပြီးအုတ်ကြီးတွေရဲကင်းတွေကိုတနက်နဲ့ပြစ်လို့မစီးခိုင်းတော့တာလားဆိုတော့အေးလေးတဲ့ပြစ်တာတော့ပြစ်ပေါ့တဲ့ဒါပေမဲ့ဆိုင်ကယ်နဲ့လာပြတိုင်းဆိုင်ကယ်ပိတ်เสียလားတဲ့ရန်ကုန်မှာလဲကားနဲ့လာပြစ်တာပဲကားနဲ့ပြစ်လို့ဆိုပြီးကားတွေကိုမစီးခိုင်းမဲနေလို့လားတဲ့ဟုတ်ပါဗျာပြစ်တဲ့လူတွေကလည်းတင်ကားတို့ husky တို့နဲ့လာပြစ်တာတော့မဟုတ်တင်ကားနဲ့လာပြင်းတင်ကားမစီးရဆိုပြီးလုံးရင်လဲတော်သေးတယ်အခုတော့ဆိုင်ကယ်နဲ့မဟုတ်ဘူးစပိန်ကိုဘက်ထရီတက်ထားရင်မှစီးမရတော့ဘူးတဲ့အဘရရဲ့နီလန်ကတော့တက်သေးကအတိုင်းပေါ့လေတက်တဲ့နားမှာတယောက်အပြစ်လို့ရင်အဲ့တယောက်ကိုပဲအပြစ်ပေးတာမဟုတ်ဘူးမဆိုင်သူတွေပါအပြစ်ပေးတဲ့နီးပေါ့အဲ့တော့ကြာလာတဲ့အခါဘယ်သူမှအပြစ်မလုပ်ရတော့ဘူးလုံမဲ့ကြံအချားသူတွေညဉ့်ညင်မှဆိုးလာအခုဆိုတန်လင်းကရွာဘက်ဒီမှာဆိုင်ကယ်မစီးရတာတွေမဟုတ်ဘူးဓာတ်စီပါရောင်းရင်ဖမ်းတယ်လယ်သမားတွေခင်ဗျာ73စီကိုမှောင်ခိုဝယ်သုံးနေရတယ်အဖြစ်အခုဆိုလည်းပြစ်တာကတယောက်ဆိုင်ကယ်မစီးရတော့တစ်မျိုးလုံးတန်လင်းနေမဟုတ်ပါဘူးဒလာလည်းဒီလိုပါပဲတွန်တေးလည်းပိတ်တာပဲဒီတော့အချို့ကလည်းပိတ်ထားတဲ့စစ်တပ်ကိုစိတ်ဆိုးတယ်အချို့ကတော့ဆိုင်ကယ်နဲ့လာပစ်တဲ့ကလေးတွေကိုစိတ်ဆိုးတယ်။ဘာပဲဖြစ်ဖြစ်တွေးကြွဲကုန်ကြတာတော့အမှန်ပဲ။အဲ့တော့မပြောချင်ပဲပြောရအောင်။ဘာလဲဆိုတော့နောက်တစ်ခါတနက်နဲ့ပြင်လမ်းလျှောက်ပြီးတော့မပစ်ကြပါနဲ့။လမ်းလျှောက်တာခြေထောက်နဲ့မှလက်ကပြစ်လို့ရတာဆိုပြီးအဖရေကထင်သွားမှာ။ဒါဆိုအပြင်ထွက်ရင်ခြေထောက်နဲ့လမ်းမလျှောက်ရဆိုပြီးအမိန်နေထုံးမှာ။အဲ့ခါပြည်သူတွေခင်ဗျအပြင်ထွက်ရင်ကင်းမီကောက်လေးထောင်းပြီးသွားနေရအောင်။